ီကနေ့သမရအိမ်တော်မှာဆရာတို့ဒီနေ့တွေ့ဆုံမှုမှာရောဆရာတို့အနေနဲ့တိုင်းသားအရေးကိစ္စတင်ပြဆွေးနွေးမှုကဘယ်ချက်တွေရှိခဲ့လဲရှင
်အဲ့တော့ဒီဆွေးနွေးတဲ့နေရာမှာတော့ဒီသူ့အမြင်ကိုယ့်အမြင်ပေါ့နော်အသူမြင်တောင်းလေးနဲ့ပတ်သက်လဲတာအားလုံးဒါဒီအပြုသဘောဆောင်ဆောင်ဆွေးနွေးကြပါတယ်ဒီပြည်ပြည်ပြောင်းလဲမှာဒါလှုပ်တင်လှုပ်ထက်တာကိုဒါလှုပ်ဆောင်သွားဖို့ဒါဝိုင်းဝန်းကြံပေးကြတာပါပဲဒီတနအလုံးပြည့်ခတ်ရစေရေးကိုဒီလက်မှတ်ရေးထွန်းနိုင်အောင်အရင်ကြိုးစားပြီးတော့နိုင်ငံရေးဆွေးနွေးပွဲကိုရောက်ရှိသွားနိုင်အောင်လှုပ်ဆောင်သွားတဲ့ဆွေးနွေးအကြောင်းအဲ့ဒီပေါ်မှာသူ့အမြင်ကိုယ့်အမြင်တင်ပြကြတာပေါ့
ဒီဒီမိုကရေစီအသွင်ကူးပြောင်းရေးကိစ္စအတွက်ဆွေးနွေးမှုမှာလက်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုဘယ်လိုမျိုးထောက်ပြဆွေးနွေးခဲ့တာမျိုးရှိလဲရှင
်ငင်းကြရင်လည်းပတ်တဲ့ပြစ်ခတ်ရစေရေးကိစ္စတွေဒီပြစ်ခတ်ရပြောမှနိုင်ငံဆွေးနွေးပွဲဝင်ရောက်လာတဲ့ခါလဲပါတင်ပါတဲ့တိုင်းနာကောင်းဆောင်နေပါဝင်သွားဖို့ဆိုတာတာမန်ယူကတည်းကပြောပါတယ်တာမန်ယူနဲ့လည်းပြောတဲ့အထက်မှာပါတဲ့တစ်ချက်ကဒီမြန်မာနိုင်ငံရဲ့ဒီငင်းကြရင်ဒီဆောက်တဲ့နေရာမှာပေါ့ပြဿနာဖြစ်ရှိတဲ့နေရာမှာဒီနိုင်ငံရဲ့အရာတစ်ဆုံဆွေးနွေးတော့နေဖြစ်တာအကောင့်ဆုံးနေလားဖြစ်တယ်ဆိုတာကိုပြောပြပါတယ်သူကနိုင်ငံရေးဆွေးနွေးပွဲနေလားနေတာလင်ငင်းကြရင်ဒီဆောက်လို့ရမယ်ဆိုတာကိုသူရှင်းပြသွားတယ်အဲ့ဒါကိုကာချုပ်ကလည်းထောက်ခံပါတယ်နောက်အခြားကောင်းဆောင်ဒီပေါ်မှာပဲမူတည်ပြီးဆွေးနွေးရတယ်ဖက်ဒရယ်စစ်ကိုချေခံတဲ့နိုင်ငံရေးဆွေးနွေးပွဲတရားလိုအပ်တယ်ပေါ့ပေါ်မှာအလုံးလည်းသဘောတူညီကြလက်ခံကြတယ်ဒီယူကော့ပွဲနဲ့ပတ်သက်ရင်တမ္တာကြီးကအစိုးရအနေနဲ့လည်းဒီ2015ယူကော့ပွဲဟာလွတ်လပ်ပြီးတရားမျှတယူကော့ပွဲဖြစ်အောင်အစိုးရဘက်အနေနဲ့လိုအပ်တာတွေဆောင်ရွက်သွားမယ်ဆိုတာပြောတယ်။ဒါယူကော့ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့လည်း2010ယူကော့ပွဲကိုပြပုံကားချပေးဖို့ပေါ့နော်။သူအနေနဲ့ပြောပါတယ်ပြီးရင်2015ယူကော့ပွဲကိုလွတ်လပ်ပြီးတရားမျှတယူကော့ပွဲဥဆောင်ပြီးမှကျင်းပပေးသွားမယ်ဆိုတာသူအခိုင်အမာပြောသွားပါတယ်။ဒီတက်ရောက်တဲ့ကိုယ်စားလှယ်တွေနည်းနည်းလည်းဒါ2015ယူကော့ပွဲကတရားမျှတလွတ်လပ်တရားမျှတယူကော့ပွဲဖြစ်အောင်ဒါကျင်းပပေးဖို့ဆိုရဲလိုတိုင်းဒီဘက်တော့တင်ပြကြတာရှိပါတယ
်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အတွက်အပြစ်ကတ်ရစဲရင်းမှာလည်းတွဲဆောင်ဆွေးနွေးမှုတွေရှိတယ်ဒါပေမဲ့ဟိုကြံ့ညာမှုတွေလည်းရှိနေဆိုတော့ဒီနေ့မှာဆရာအနေနဲ့ဆိုရင်ဘယ်လိုမျိုးတွေအချက်တွေများတင်ပြဆွေးနွေးခဲ့တာမျိုးရှိလဲရှင
်တနင်္ဂနွေနေ့ပြစ်ခတ်ရစဲရင်းလက်မှတ်မရေးထိုးနိုင်တဲ့အတွက်ကြောင့်တိုက်ပွဲတွေဖြစ်ပွားလာနေတာဖြစ်တယ်ဒါလိုလေသာဘရမစဉ်းစားသားဖို့လိုအပ်တယ်လို့အဲဒီမှာတချို့ကဒီတင်တယ်လို့ပြခရစေရလက်မရေးထွက်နေရမှာတချို့ကဖွင့်စည်းတဲ့ဂျန်ကောင်းဂျန်ခဲ့မယ်ဆိုပြီးတချို့တင်ပြတာရှိတယ်ဒါအောင်လဲကျွန်တော်တို့ကတော့အသက်မခံပါဘူးဒါအော် inclusive ဖြစ်ဖို့လိုတယ်အားလုံးတပါးနဲ့ပါတော်ဖို့လိုတယ်လို့တဖွဲ့တည်းဂျန်ခဲ့တယ်ဆိုနေတာအကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ဒါအားလုံးပါဝင်နေအောင်စီယုံဆွေးခေါ်တော်ဖို့တော့ဒုမဲလို့အဲလိုပဲတင်ပြကြတယ
်ဆိုတော့ဒီကချင်မှာဆိုလဲဒီမြမတက်မတော်နေနဲ့ကချင်နေနဲ့ဟိုပြင်းထန်မှုတွေရှိနေသေးတဲ့အတွက်ကိုဒီကချင်ရေးကိစ္စကိုများထည့်သွင်းဆွေးနွေးခဲ့တာမျိုးတွေရှိလားရှင
်။တိုက်ပွဲရှော့ချာရေးဒီမလုံလောက်ဘူးလို့လုံးဝပြစ်ခတ်ရစေးရေးလိုအပ်တယ်လို့တိုက်ပွဲလုံးဝမရှိအောင်ပပျောက်အောင်လုပ်ဖို့လိုအပ်တယ်ဆိုတာကျွန်တော်တင်ပြတယ်။ဒါတွေလည်းတို့ရတော့မောကျင်တော့လက်ခံကြပါတယ်
ဒီနေ့မှာဆိုလေဒီနိုင်ငံတော်သမ္မတဦးသိန်းစင်ကကွဲဦးစီးချုပ်နောက်လွတ်တော်ဥက္ကဋ္ဌအပါအဝင်ကဏ္ဍပေါင်းစုံကတော်တော်များများကိုလည်းဖိတ်ကြားတက်ရောက်ထားတယ်ဆိုတော့ဒီနေ့တွေ့ဆုံမှုကနေပြီးတော့နိုင်ငံရေးအဖြေရှာနိုင်မှုတွေတွေ့ဆုံနိုင်မလားဆရာတို့အနေနဲ့ဒီနေ့တွေ့ဆုံမှုဆွေးနွေးမှုကနေပြီးတော့နိုင်ငံပြုပြင်ပြောင်းလဲရေးအတွက်ကိုရောဘယ်ချက်တွေကိုထောက်ကူပြုနိုင်တယ်လို့ထင်လဲရှင
်အခုလက်ရှိလုတ်ဆောင်နေတဲ့ CCP နဲ့ UPWC တို့ရဲ့တွေ့ဆုံဆွေးနွေးပွဲကတော့အဲ့ဒီအပေါ်မှာလည်းဒီထောက်ကူပြုနိုင်တယ်ဖြစ်တဲ့မူအခြေခံပြီးတော့ဆွေးနွေးသွားရမယ်ဆိုတာဒီသဘောထားတွေပြောကြတယ်ဒါဒီအခြေခံဥပဒေပြင်ရေးကိစ္စလည်းဆွေးနွေးကြတယ်လေအဲ့ဒါလည်းအားလုံးကတော့ပြင်ရမယ်ဆိုတာတွေပြောကြတယ်အဲ့ဒါတော့ဥက္ကဋ္ဌနဲ့ဦးရောတာမန်ကြီးရောကာချုပ်ရောပေါ့ဒါအခြေခံဥပဒေပြင်ဖို့တင်တယ်ပြင်တင်တော့ပြင်ရမှာပဲဆိုပြီးပြောကြတယ်လေဒါဒီပြည်ပြင်ပြောင်းလဲရေဒီမိုကရေစီထွန်းကားရေငြိမ်းချမ်းရေးတည်ဆောက်တဲ့ရှေ့ကျေးဇူးရတဲ့ဒါတွေကအများကြီးအထောက်အကူပြုနိုင်တယ်လို့ကျွန်တော်အဲ့လိုမြင်နေရအောင
်ဒီတိုင်းသားကောင်းဆောင်တွေရောဒီနေ့နိုင်ငံပါတီရလူတွေရဲ့သဘောထားရောဘယ်လိုမျိုးတွေရှိလဲနောက်ဆုံးဒီနေ့အနှစ်ချုပ်အနေနဲ့ဆိုရင်ရောဒီနေ့ဆွေးနွေးပွဲရောဆရာတို့အနေနဲ့ရောဘယ်လိုမျိုးတွေတုံ့သက်ချင်ပါလဲရှင
်ဆွေးနွေးပွဲကြည့်ရတာကတော့ဖွင့်တင်းမြင်တာမျိုးရှိတယ်နောက်ပြီးမှနိုင်ငံကောင်းဆောင်တွေနဲ့အနေနဲ့လည်းအားလုံးရဲ့သဘောထားကိုရယူလို့တဲ့ရယူခြင်းနဲ့သဘောအဆန္ဒရှိတယ်ဆိုတာပေါ်လွင်နေရဒါကြောင့်သူစဉ်တိုင်းသားကောင်းဆောင်တွေပေါ့ငင်းချမ်းရေးတည်ဆောက်တဲ့နေရာမှာတိုင်းသားရေးဒါအရေးကြီးတဲ့အခက်အခဲမှာပါနေတာလေအားလုံးသိတဲ့အတွက်ကြောင့်အသာပြေလျာပြေလျာကြောင်းလာစားရှာတဲ့အနေနဲ့တိုင်းသားတွေကိုများများဖွင့်ဟပြောဆိုခိုင်းတာပေါ့နော်ငင်းချမ်းရေးတည်ဆောက်တဲ့လုပ်ငန်းစီအတွက်ဒါပြုသဘောဆောင်တဲ့လို့မြင်တာအဲ့ဒါဖြစ်တယ်ဟုတ်
အခုလိုမျိုး RFA ကိုဖြေကြားပေးတဲ့ကျေးဇူးပါပဲဆရာ
ဟုတ်ကဲ့ဗျာ